Reuters သတင်းထောင်နှစ်ဦးရဲ့နောက်ဆုံးအယူခံကိုပြည်တော်စုလွှတ်တော်ချုပ်ကဒီကနေ့အင်္ဂါနေ့စင်ချက်ချတာမှာမှန်မှန်ကန်ကန်ဆုံးဖြတ်ပြီးပြန်လွှတ်ပေးမယ်လို့မျှော်လင့်တဲ့အကြောင်းနယူးယောက်အခြေစိုက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကပြောပါတယ်ဒီကနေ့ချမဲ့စီရင်ချက်အလားလာနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းအဝန်ရဲ့မျှော်လင့်ချက်တွေကိုမှတ်အင်ဂျင်နိုင်ငံစူးစီးတင်ပြထားပါတယ်ရှင်
။အစ်စင်အချင်းထောင်မှာ16လကြာရှိနေပြီဖြစ်တဲ့ Writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကိုရန်ကုန်ခရိုင်တရားရုံးကနေ2018ခုနှစ်စက်တင်ဘာလကဗြိတိရှ်ကိုလိုနီခေတ်ကပြားထန်းခဲ့တဲ့အစိုးရလျှို့ဝှက်ချက်ဥပဒေနဲ့ထောင်ဒဏ်9နှစ်စီချမှတ်ခဲ့တာပါ။သတင်းတောက်တွေဘက်ကလည်းသူတို့မှာဥပဒေကိုချိုးဖောက်တဲ့ပြစ်မှုမရှိကြောင်းရန်ကုန်တိုင်းတရားရုံးကိုပထမအယူခံတင်ခဲ့ပြီးတဲ့နောက်ဒီနှစ်ဇန်နဝါရီလမှာတရားရုံးကကြားနာခဲ့ပြီးတက်တဲ့အခိုင်လုံမပြနိုင်ဘူးဆိုတဲ့အကြောင်းပြချက်နဲ့အယူခံကိုပယ်ချခဲ့ပါတယ်။ဒါပေမဲ့လည်း Writer သတင်းတောက်တွေရဲ့အကျိုးဆောင်ရှေ့နေဦးခင်မောင်စောကတော့ရန်ကုန်တိုင်းတရားရုံးရဲ့တရားစီရင်ရေးလှုပ်ထုံးလုပ်နည်းမှာအားနည်းချက်အမှားတွေရှိနေကြောင်းထောက်ပြခဲ့ပါတယ်။အခုနောက်ဆုံးသတင်းတောက်တွေရဲ့အယူခံကိုနေပြည်တော်ကပြည်ထောင်စုတရားလွှတ်တော်ချုပ်ကိုတင်သွင်းခဲ့ပြီးမက်ရှ်လာမှာတရားသူကြီးကကြားနာခဲ့ပါတယ်။ဒီယူကန်နဲ့ပတ်သက်လို့ဒီကနေ့ April 23ရက်နေ့နနက်9နာရီခွဲကစပြီးစီရင်ချက်ချမဲ့အမှုတွေတဲ့ဒုတိယမြောက်ဖြစ်ကြောင်းနဲ့တရားသူကြီးနှစ်ဦးကနေဆုံးဖြတ်ချက်ချမှာဖြစ်ကြောင်းပြည်ထောင်စုတရားလွှတ်တော်ချုပ်ရဲ့ Internet Website နဲ့ Facebook စာမျက်နှာမှာစနေနေ့ကဖော်ပြထားပါတယ်။နိုင်ငံတော်တရားရုံးချုပ်အနေနဲ့မှန်ကန်တဲ့ဆုံးဖြတ်ချက်နဲ့အရင်ကချမှတ်ခဲ့တဲ့စီရင်ချက်တွေကိုပယ်ဖြတ်ပြီး Writer သတင်းတောက်တွေကိုပြန်လွှတ်ပေးလိမ့်မယ်လို့မျှော်လင့်ကြောင်း CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားမှု Steve Butler က VOA ကိုပြောပါတယ
်။ This is their last chance working through the legal system and we you knowWe hope the Supreme Court will
right just in order to တရားစီရင်ရေးလမ်းကြောင်းအရနောက်ဆုံးခွင့်လာမယ်ဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်အနေနဲ့အရင်စီရင်ခံချက်တွေကိုပယ်ဖျက်လိုက်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။ဒါကလည်းမှန်ကန်တဲ့ဆောင်ရွက်ချက်ဖြစ်ပါတယ်။ Right just in order တွေအတွက်လည်းတရားမျှတမှုရရှိစေမှာဖြစ်လို့ဒီလိုမျိုးဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
။အလားတူနိုင်ငံတော်တရားရုံးချုပ်အနေနဲ့တတိရှိရှိဥပဒေနဲ့အညီလွတ်လွတ်လပ်လပ်စီရင်နိုင်မယ်ဆိုရင် Writer သတင်းတောက်တွေလွတ်လာဖို့မျှော်လင့်ကြောင်းဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ဦးက VOA ကိုပြောပါတယ
်ကျွန်တော်တို့ကတော့လွတ်ဖြေချင်တာပေါ့ဗျာဒီနိုင်ငံတကာပြည်အားတွေလည်းများနေတယ်အဲနောက်ပြီးတော့တခါဒီဥပဒေပိုင်းအရလည်းခိုင်ခိုင်မာမာကိုယ်ပဲကတင်ပြထားတယ်ဆိုလို့ရှိရင်တရားရုံးချုပ်ကနေပြန်တော့သူစဉ်းစားပြီးတော့ဒီမှုကိုချုပ်ရင်းနဲ့ဖြတ်ပြီးရဲ့အဆင့်ပါပဲမဲ့လွတ်ပြေးလိုက်ပြင်ပြီးလို့တော့ကျွန်တော်တို့မြင်တာပါလေသို့တော်လည်းပဲတစ်ဖက်ကတရားစီရင်ဘိုင်းမှာကအမိကိုကင်းင်းနဲ့လွတ်လွတ်လပ်လပ်သတိရှိနဲ့လုံနိုင်မလုံနိုင်ဘူးဆိုတာတော့ကျွန်တော်တို့ကအဲ့ဒါကိုလည်းထည့်သွင်းစဉ်းစားရမှာပါတရားရုံးချုပ်ကသာဥပဒေပြဋ္ဌာန်းချက်တွေတိုင်းသတိရှိရှိနဲ့အမှန်တရားကိုဆုံးဖြတ်လိုက်တယ်ဆိုလို့ရှိရင်တော့ဒီကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးလွတ်လာမှာပါလေ
Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကတော့သူတို့နှစ်ဦးကို2019ခုနှစ်ဒီဇင်ဘာလကရဲတပ်ဖွဲ့ကဖမ်းဆီးချိန်မှာထောင်ချောက်ဆင်ဖမ်းဆီးခဲ့တာဖြစ်ကြောင်းနဲ့အစိုးရရဲ့ဆွဆွဲချက်အလုံးဟာလည်းမမှန်ကန်ကြောင်းတရားရုံးမှာထွက်ဆိုခဲ့ပါတယ်။အထူးသဖြင့်အစိုးရတပ်တွေဖြစ်ထွက်ဆိုခဲ့တဲ့ဒူရဲမူဟောင်းမိုးရံနိုင်ကနေသတင်းတော်တွေကိုအမှုစဉ်ဖမ်းဆီးဖို့သူတို့ကိုအထက်အရာရှိတွေကညွှန်ကြားထားပြီးသားဖြစ်ကြောင်းတရားရုံးရှေ့မှအမှန်တိုင်းထွက်ဆိုချက်ဟာသတင်းတော်နှစ်ဦးအပေါ်အစိုးရရဲ့ဆွဆွဲချက်တွေမှန်ကန်မှုမရှိဘူးဆိုတာပိုပြီးခိုင်မာစေတယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကထောက်ပြကြပါတယ်။အဲ့ဒီလိုထွက်ဆိုခဲ့တဲ့အတွက်လဲဒူရဲမူဟောင်းမိုးရံနိုင်ကိုရဲစီရင်စီကံဥပဒေကိုချိုးဖောက်မှုနဲ့အလုတ်ကထုတ်ပယ်ခဲ့တဲ့အပြင်ထောင်ဒဏ်တစ်နှစ်ချမှတ်ခဲ့တယ်လို့သူ့မိသားစုကလည်းရဲဝင်တဲ့အင်အားကနေအာဏာပိုင်တွေကအတင်းနှင်ထုတ်ခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာ2019ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးကာလအတွင်းအင်းဒင်ရွာမှာရိုဟင်ဂျာရွာသား10ဦးအသက်ခံခဲ့ရတဲ့တဲ့တင်ကိုစုံစမ်းနေချိန်မှာသူတို့နှစ်ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့အင်းဒင်ရွာအမှုနဲ့ပတ်သက်လို့တာဝန်ရှိတဲ့လုံခြုံရေးတပ်ဖွဲ့ဝင်9ဦးကိုအလုတ်ကျန်းနဲ့ထောင်ဒဏ်10နှစ်အထိချမှတ်ခဲ့ကြောင်းတုံ့ပြန်ပြောဆိုခဲ့ပါတယ်။အခုလိုမြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့သတင်းကိုတတိရှိရှိစုံစမ်းဖော်ထုတ်ခဲ့တဲ့အတွက်နှစ်ရှည်ထောင်ဒဏ်ချမှတ်ခံထားရတဲ့ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးတို့2ဦးကိုနိုင်ငံတကာသတင်းလောကမှာအမြင့်ဆုံးဖြစ်တဲ့ Pulitzer ဆု2019ခုနှစ်အတွက်အခြား Writer သတင်းသမားတွေနဲ့အတူပြီးခဲ့တဲ့သတင်းဘက်ကဆုရေးချယ်ရေးဖွဲ့ကနေဂုံပြုချီးမြှင့်ခဲ့တယ်လို့ကုလသမဂ္ဂယူနက်စကိုအဖွဲ့ကြီးကလည်းဂါလာမိုကာနိုကမ္ဘာသတင်းလွတ်လပ်ခွင့်ဆုကို2019ခုနှစ်အတွက်သူတို့နှစ်ဦးကိုရွေးချယ်ချီးမြှင့်ခဲ့ပါတယ်ရှင်